မြောက်ကိုရီးယားရာဇဝတ်တရားခံတဦးကိုအမေရိကန်ပြည်ထောင်စုတံလွှဲပြောင်းပေးခဲ့တဲ့ကိစ္စမှာအချင်းများခဲ့ရာကမလေးရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြတ်တောက်ဖို့အထိဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကိုပိတ်သိမ်းပြီးတန်အဖွဲ့ဟာတနင်္ဂနွေနေ့ကကွာလာလမ်ပူမြို့ကနေထွက်ခွာသွားကြပါတယ်။ကွာလာလမ်ပူမြို့ဆင်ကျင်ဘုံမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအလန်နဲ့တန်ယုံဆိုင်းဖို့တွေကိုဖြိုသိမ်းပြီးတန်တမန်ဝန်ထမ်းအနေနဲ့သူတို့မိသားစုတွေပါတဲ့ဘတ်စကားနှစ်ဆင်းဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုထွက်ခွာမဲ့လေယာဉ်နဲ့လိုက်ပါဖို့လေစိတ်မှာစည်ရင်သွင်းနေတာကိုမြင်ခဲ့ရတာပါ။မြောက်ကိုရီးယားအမျိုးသားတဦးကိုငွေကြေးခွာချမှုစွပ်စွဲချက်နဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးခဲ့ပြီးနှစ်ရက်အကြာမှာမလေးရှားနဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်ပြီလို့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တောက်ကြာနေ့ကပြင်းထန်စွာတုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းရဲ့အဖေတူအမေကွဲအကိုတော်ဆက်သူကို2019ကမလေးရှားလေစိတ်မှာလှုပ်ကြံတပ်ဖြတ်မှုပေါ်ပေါက်ခဲ့ပြီးနောက်မလေးရှားနိုင်ငံနဲ့မြောက်ကိုရီးယားတို့ကြားမှာတန်တမာဆက်ဆံရေးအတော်ကိုယိုယွင်းလာခဲ့တာဖြစ်ပါတယ်ခင်ဗျာ။